ဂျပန်စီးပွားရေးဝန်ကြီးအာကီရာအမာရီကိုလက်ဝေလက်ခံတယ်လို့မဂ္ဂဇင်းတစ်ဆောင်ကဖော်ပြခဲ့ပြီးစနောက်ချက်တပရီနေမှာသူကနှုတ်ခတ်သွားပါပြီ။ဆောက်လုပ်ရေးကုမ္ပဏီအမှုဆောင်ဒူးစီကငွေလက်ခံခဲ့တယ်လို့အမေရိကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပေမဲ့သူကဒါကိုနိုင်ငံရေးရန်မုံငွေလှူတာဖြစ်မှန်မှန်ကန်ကန်မှတ်တမ်းတင်ဖို့သူ့လက်ထောက်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဂျပန်ကိုတတိယကမ္ဘာအကြီးဆုံးစီးပွားရေးအကြီးဆုံးနိုင်ငံပြန်လည်အောင်ဖြစ်လောင်လှုပ်ဆောင်ရမှာအကြီးအကဲဖြစ်တာဝန်ယူထားတဲ့အမေရိကသူ့အနေနဲ့အမှားယွင်းတစ်စုံတရာမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့အစိုးရဘက်လူလူရဲ့ယုံကြည်မှုရောပေါင်းအောင်ဖြစ်စေမှုအတွက်တော့တောင်းပန်ခဲ့ပါတယ်။